စစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းကဒုက္ခသည်အမျိုးသားတွေကိုစစ်ကောင်စီကပြီးခဲ့တဲ့လကတည်းကအတင်းခေါ်ယူစစ်မှုထမ်းခိုင်းတယ်လို့စခန်းကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တအူးကပြောပါတယ
်ကျွန်တော်တို့ပြေးလာတဲ့နေရာပြေးလာပြီးတော့မနေ့နောက်တနေ့ကြာတော့ကြာတော့သူတို့ကဟိုရဲတွေပါတယ်ကြာစစ်တပ်ကလူတွေပါတယ်ပြီးတော့ပြူအောင်မိုးဝနအောင်ဆိုတဲ့လူပါတယ်ကျွန်တော်တို့တွေကအောက်ပတိုင်းရဲ့ပြီးတော့ဥဖြူရှင်ဆိုတဲ့လူပဲသူတို့အပောင်ဝင်ပေါ့အဖွဲ့ကြီးအပောင်ဝင်ကျွန်တော်တို့ခံတွေကအဲ့လောက်တော့ခွက်ဖြစ်နေတဲ့ကလေးလေးတွေအကုန်ပထမကတော့သူတို့ကအတန်းဟုတ်ပါဘူး session ကလည်း25နိုင်တိ25နိုင်တိ35နိုင်တိအဲ့လိုပြောတယ်နောက်တော့အဲ့လိုမဟုတ်တော့ဘူးသူကဒီမှာအဲ့25ရော50ရောသူတို့ကတန်မမနဲ့တွေ့တဲ့ဟိုတာဝန်ထောက်ဆောင်နေတဲ့လူတွေရှိအကုန်လုံးဆွေးခေါ်တာသူတို့ကအ
ဲ့ဒီဒုက္ခသည်စခန်းမှာပြီးခဲ့တဲ့လဒုတိယပတ်လောက်ခရေကစစ်ကောင်စီကစစ်မှုထမ်းဖို့အတင်းခေါ်နေတာဖြစ်ပြီးလက်ရှိမှာတော့မွတ်စလင်ဒုက္ခသည်ရာနဲ့ချီစစ်မှုထမ်းနေရတယ်လို့သူကဆက်ပြောပါတယ်
ကျွန်တော်တို့တက119ရောက်110ပါသွားတော့အခုကျွန်တော်တို့ဆုံးကတလာတော့100လောက်ပဲကျန်ရတယ်ဘာလို့ဆိုဒီဥဖြူချေဆိုတဲ့လူမှာသူရမကျစုဝင်တွေကကိုလုံးကသူကဟိုအဖေအကြောင်းတွေအဖေအကြောင်းဆိုပြီးတော့ပတ်ပြီးတော့ထောက်လိုက်တယ်ဗျအကုန်လုံးသူတို့မကျစုအကုန်လုံးကျန်တဲ့လူကတော့အကုန်လုံးစစ်မှုထမ်းနေတယ
်လက်ရှိစစ်မှုထမ်းနေတဲ့မွတ်စလင်တွေကိုကြောက်ဖြူမျိုးနဲ့အတွင်းကရခိုင်တပ်တို့အေးနဲ့စစ်ကောင်စီတိုက်ပွဲဖြစ်ပွားရာဒေသတွေမှာကင်းလဲခိုင်းတယ်လို့နဖတ်တိုက်ပွဲဖြစ်ပွားရာဒေသတွေကိုပို့ဆောင်ထားကြောင်းလဲမွတ်စလင်ဒုက္ခသည်တူကပြောပါရယ်ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာလူကြီး1000ကျော်လောက်နေထိုင်ကြတာဖြစ်ပြီးအများဆုံးကတော့တက်ကြီးရွယ်ဦးမျိုးသမီးတွေနဲ့ကလေးတွေဖြစ်ပြီးတော့စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့မျိုးသားတွေအားလုံးကိုစစ်ကောင်စီကစစ်မှုထမ်းဖို့ခေါ်ဆောင်ထားတယ်လို့ဒုက္ခသည်တွေကပြောပါရယ်ရှင
်ထမ်းပို့တယ်ဆိုတော့ကျွန်တော်တို့ဒီတလားပေါ့ကလာမဒီပထမအယောင်ကစက္ကန့်စက္ကန့်ရဲ့အဲ့လိုညကဲဆောင်ရယ်ပြီးတော့ဒီကျင်းပတာတို့ဒီကဲကဲဆောင်တာတို့အဲ့လိုလုပ်ပေးရတယ်အတိစက္ကန့်ရဲ့ပြီးတော့မှနောက်တာစက္ကန့်ရဲ့မှာနောက်တာအယောင်ကစဲအဲ့လိုလေ့လေ့ပြီးတော့ပတ်ပေးရမယ်တဲ့အဲ့လိုတော့သောကံကြာတိုက်ပွဲဖြစ်မနေရတယ်မလဲသူတို့တို့ရှာထတာပေါ့သူတို့ဒီမှာအဲ့လိုဆုံးမကတော့မရှိဘူးပေါ့ဗျာ
ကြောက်ဖြူမျိုးနဲ့မှလက်ရှိတိုက်ပွဲတွေဖြစ်ပေါ်တာမရှိပေမဲ့ပြီးခဲ့တဲ့မတ်လအစောပိုင်းမှာတော့ကြောက်ဖြူမျိုးနဲ့ကလဘာကြေးရွာအနီးမှာနှစ်ဖက်အပြင်းထန်ပစ်ခတ်တာတွေလေကြောင်းတိုက်ခတ်တာတွေနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။ဒါအပြင်ရခိုင်တောင်ပိုင်းကစစ်ကောင်စီထိန်းချုပ်ထားတဲ့တောင်ကုတ်၊တန်တွဲ၊ခွအန်းနဲ့မအောင်မြို့နယ်တွေမှာလည်းစစ်ကောင်စီကစီးရင်ကောက်ယူတာတွေ၊အုပ်ချုပ်ရေးမှုတွေကတဆင့်လူတောင်းတာတွေရှိနေတာပါ။အခုလိုစီးရင်တွေကောက်ယူနေတာကြောင့်လူငယ်တချို့တိမ်းရှောင်နေကြတယ်လို့တန်တွဲဒေသခံအမျိုးသမီးတူကပြောပါတယ်
။ခုပေါ်မှာကျွန်တော်တို့ငယ်ရဲအနေနဲ့ဒီတိတ်ဆောင်နေတာတွေရှိတယ်။တချို့ရရွာ၊ဈေးရွာအတိမဆိုပြီးတော့အချို့လူတွေကလူတောင်းနေပေါ့။ဟိုမှာတယောက်ပုံမှန်နှစ်ယောက်လုံးနဲ့တောင်းတယ်။နမေစီးနေတောင်းတယ်သူတို့စီကဟိုမှာမဲလိုက်ပြီးတော့မှအော်မဲနမေစီးပါတဲ့လူကိုလာခေါ်မယ်ဆိုတဲ့တတိယနေအဲ့လိုမျိုးတွေထုတ်နေတော့ထုတ်နေရပေါ့နော်။အဲ့လိုမျိုးတွေထုတ်တယ်။အချို့လူတွေထဲစာရင်းတင်ထားရှိရဲ့အတွက်အော်လူငယ်တွေထပ်ပြတိတ်ဆောင်နေတာတွေရှိတယ်လို့သိရတယ်ပေါ့။နောက်ပြီးတော့အခုကဆိုရင်နောက်ပြီးတော့နေရောညပါကိုယ်အိမ်မှာမနေရတဲ့အနေထားတော့ရှိရပေါ့အိမ်မှာနေဖို့အတွက်လုံးဝအဆင်ဘူးအဲ့တော့တခြားနေရာမှာသွားပြီးရတိတ်ဆောင်နေတဲ့အနေထားမျိုးမှာရှိပါရဲ
့လက်ရှိမှာတော့တန်တွဲမှာအမျိုးသားတွေရဲ့စင်းလောက်တာကောက်ယူနေပြီမဲ့လူငယ်အမျိုးသမီးတွေကြားမှာလည်းစိုးရိမ်မှုတွေရှိနေတာပါတန်တွဲဒေသခံလူငယ်အမျိုးသမီးတူကတော့သူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါရဲ
့ဒီအမျိုးသမီးတွေအနေနဲ့ကိုဥပဒေအရမခေါ်သူလို့ပြောပေမဲ့အော်လုံခြုံသိချရတဲ့အနေထားပါမရှိဘူး။အမြဲဟိုအမြဲလို့ပြောမှာဆိုရင်တော့ဘဖဲချင်းနဲ့ကြီးကြီးသူတို့စာထုတ်ချင်တိုင်းထုတ်လို့ရနေတဲ့ဖာဆိုတော့လေအမျိုးသမီးတွေရောပါဝင်နေဆိုရဲစာမျိုးကိုထုတ်လာမလားပေါ့။ဒါမှမဟုတ်အမျိုးသမီးတွေရောဘယ်လိုပုံစံမျိုးနဲ့ဟိုသူတို့ခေါ်မလဲဆိုတော့ဟာမျိုးရောစိုးရိမ်နေတဲ့အနေထားကိုရှိရဲ။အဲ့ဒါမို့လို့ဒီတချို့အမျိုးသမီးတွေဆိုတော့ဥပမာပေါ့ဒီကိုနေတဲ့နေရာနေပြီးတော့တခြားနေရာကိုအိမ်ဆောင်သွားတာတော့ဒါမှမဟုတ်လူမြောက်နေနေမှာသွားပြီးတော့ခိုးလို့နေရတော့အဲ့လိုအနေထားမျိုးလည်းရှိပါရဲ
့။ကောင်စီကစစ်မှုမထမ်းမနေရဥပဒေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးလက်ရှိမှာတော့မြန်မာနိုင်ငံအတွင်းကစစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့အမျိုးသားတွေကိုတင်တန်းပေးတာတွေရှိနေတာပါ။ဒါအပြင်လက်ရှိစစ်မှုထမ်းဖို့ခေါ်ယူထားတဲ့အထက်ကတချို့လူငယ်တွေကိုတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေစီဆစ်လွတ်တာရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။စစ်မှုထမ်းဥပဒေရဲ့ဤဥပဒေနဲ့လှုပ်ထုံးလှုပ်နှီးမရှိသေးပဲတပ်ဖွဲ့ဝင်တွေစုဆောင်းတာနဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းရမှာစစ်ကောင်စီအနေနဲ့လက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေဟာငူချမ်းရရှိထားတဲ့ပြည်သူစစ်မှုထမ်းဤဥပဒေအရမဖြစ်မနေဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေသာဖြစ်ပြီးတော့ဒီလုပ်ငန်းစဉ်တွေဟာဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်နေတာမရှိကြောင်းနဲ့ကျော်လွန်ပြီးလှုပ်ဆောင်နေတာရှိရင်လဲသက်ဆိုင်ရာကိုတရားဝင်ကန့်ကွက်တိုင်ကြားနိုင်တယ်လို့စစ်ကောင်စီကပြီးခဲ့တဲ့မတ်လ19ရက်နေ့ကဖြေကြားထားပါတယ်ခင်ဗျ